မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူသားချင်းစာနာမှုနဲ့အကူအညီပေးတာတွေကိုသာမကပညာရေးကျန်းမာရေးနဲ့တခြားဥစားပေးကဏ္ဍတွေမှာလည်းကူညီသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားနိုင်ငံကဒီကနေ့ပြောပါတယ်
။ Mungkin satu yang saya ingin tambahkan adalah terkait dengan capacity building termasuk bantuan capacity building.
အခုထပ်ဖြည့်ချင်တာကတော့မြန်မာရဲ့တပ်ဖွဲ့အတွက်စွမ်းရည်မြင့်တင်ရေးမှာအကူအညီပေးမယ့်ကိစ္စပါ။ရဲတပ်ဖွဲ့အနေနဲ့လူ့အခွင့်အရေးကိုထက်သွင်းစဉ်းစားတဲ့ဒီကိစ္စထဲမှာပဲနိုင်ငံသားတွေနဲ့ဘယ်လိုထိတွေ့ဆက်ဆံတဲ့နည်းဆိုတာကအဓိကကိစ္စရပ်ကြီးတစ်ခုဖြစ်နေတာကြောင့်ပါပဲလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရာအမနာဒနာဆီယာကပြောပါတယ်။မနေ့ပြန်ကျင်းပမဲ့အစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးအတွက်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောသွားတာပါ။အခုအစည်းအဝေးမှာအင်ဒိုနီးရှားအနေနဲ့ပြောမယ့်အဓိကအချက်ကတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးကိုရည်ရွယ်လှုံ့ဆော်တဲ့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေကိုအထောက်ပံ့ပြုတဲ့အနေနဲ့အပြုသဘောလှုံ့ဆော်ကြပါလို့ OIC အဖွဲ့ကတိုက်တွန်းဖို့ပဲဖြစ်ပါတဲ့ကြောင်းပြောခွင့်ရနာဆီယာကပြောပါတယ်။ဒီတော့တင်ပါပဲနိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဘုန်းတော်ကြီးဒလိုင်လာမအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်အရေးကိုကြားဝင်ပြီးကူညီဖြည့်ရှင်းဆောင်ရွက်ပေးဖို့အိန္ဒိယနိုင်ငံဗုဒ္ဓဂယာအခြေစိုက်ဘာသာပေါင်းစုံ Interfaith Forum အဖွဲ့ကဒလိုင်းလာမားစီကိုပန်ကြားစာတစ်စောင်ပေးပို့ထားတဲ့အကြောင်းအိန္ဒိယအခြေစိုက် Times of India သတင်းဌာနကရေးထားပါတယ်။ဒီပအခြေစိုက်တိဘက်အစိုးရသတင်းရင်းမြစ်တွေစီကနေသိရတာအရအဲ့ဒီပန်ကြားလွှာကိုတန်တမန်ရေးလမ်းကြောင်းကနေတဆင့်မြန်မာအစိုးရစီကိုပို့ထားတယ်လို့အဲ့ဒီသတင်းမှာပဲဖော်ပြထားပါတယ်။